စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ခိုက်မှုတွေဆက်ပြီးတော့ရှိနေပါတယ်။မင်းကင်းနယ်မှာဒေသခံကာကွယ်ရေးအဖွဲ့တွေကစစ်ကောင်စီရင်နှန်းကိုဒီကနေ့မှမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ကလေးမျိုးအနီးကကျေးရွာတွေမှာလည်းတိုက်ပွဲတွေဆက်တိုက်ဖြစ်နေတဲ့အတွက်စစ်ဘေးဒုက္ခသည်အရေအတွက်ကတိုးလာတာပါ။ဒီကြောင်ရန်ကုန်ကလာတဲ့သတင်းကိုကိုဇော်ဝင်းလိုင်းပြောပြပေးပါရှင်။
စစ်ကောင်စီကအင်အားတွေတိုးချဲ့နေတဲ့စကိုင်းတိုင်းမင်းကင်းနယ်ထဲမှာဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကစစ်တပ်စစ်ကြောင်းတစ်ခုအပေါ်ဒီကနေ့နိုဝင်ဘာလ15ရက်နေ့နေ့လယ်ပိုင်းကတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ကြောက်ခဲတဲ့ကျေးရွာနဲ့တစ်တောကျေးရွာအကြားမှာမိုင်းဆွဲတိုက်ခိုက်ခဲ့တာလို့မင်းကင်းကာကွယ်ရေးအဖွဲ့ကတာဝန်ရှိသူတူကအခုလို့ပြောပါတယ်
။ကျွန်တော်တို့ဖြစ်တာကဟိုကနေကကြောက်ခဲတဲ့ကျေးရွာနဲ့တင်တော်ကျေးရွာကြားထဲမှာဖြစ်တာပဲ။နည်းလေးနာရီလောက်ပဲလေဒီတိုင်းချင်းချင်းအယောက်80လောက်နဲ့ရုပ်ဝတ်တင်တဲ့လက်လက်ကန်ပြည်သူတို့ဒီကကျွန်တော်တို့ဒီဘက်ကိုကျိုးရလာနေကြလေ။ဒီမှာတလားသုံးလေးကျင်းကလာလိုက်၊မှုလိုက်ဒုက္ခပြင်းနေကုန်တယ်။မိုင်းနဲ့ကျွန်တော်လက်လက်ကြီးနဲ့ဘုံနဲ့ပဲလွတ်လိုက်တာပါ။အတိုင်းပြန်လာပြစ်ခတ်တာမျိုးမဟုတ်ဘူးလေ။ဒီသေးရမသေးတဲ့တို့ကျွန်တော်တို့ကြီးရမလို့နေတယ်။တို့ထမ်းပို့တော့တော့ဟိုအဲဒီတော့ရှေ့ရောက်တော့10ရောက်လို့ရှိတယ်။ကျွန်တော်တို့ကတို့ကြည့်ရလက်ကြည့်ရမြင်နေရပါဘူးကွာ။ကျွန်တော်တို့ပြစ်ပြီးတော့ဒီလိုတော့ပြန်ဆုတ်သွားတော့ပြန်ဟောက်သွားတော့
ပြီးခဲ့တဲ့ရက်ပိုင်းတွေကစလို့မင်းကင်းဘက်ကကြေးရွာတွေမှာစစ်ကောင်စီတပ်တွေကလေကြောင်းကနေရဟယင်အသုံးပြုပြီးစစ်အင်အားတိုးချတာတွေပြုလုပ်နေတဲ့အတွက်တိုက်ပွဲတွေဖြစ်ပေါ်လာမှာကိုဒေသကနေစိုးရိမ်နေပါတယ်။တစ်ဆက်တည်းမှာပဲစကိုင်းတိုင်းတွေကကလေးမျိုးနဲ့အနီးကကြေးရွာတွေဘက်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသကကာဝေးအဖွဲ့တွေတိုက်ပွဲတွေဆက်ရှိနေပါတယ်။တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြတဲ့စစ်ဘေးဒုက္ခသည်အရေအတွက်လည်းတိုးလာနေတာပါ။နိုဝင်ဘာလ23ရက်ကစလို့ကလေးမျိုးအနီးမြစ်တာမြစ်အရှိဘက်ကျေးရွာတွေဖြစ်တဲ့အင်းကျော်ဥယင်ဥတို့ကင်မွန်ကြံစတဲ့ကျေးရွာကဒေသခံတွေဟာဘေးလွတ်ရာကိုတင်းချောင်ထွက်ပြေးနေရပါတယ်ထွက်ပြေးနေရတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေသခံတူကလည်းအခုလိုပြောပါတယ
်23ရက်နေ့9နာရီလောက်ကလေးအစကင်းမကြီးနဲ့ပြည်လို့ရဲ့အဲ့ဒါသူတို့အဲ့ဒီကျေးစားထွက်ပြေးကြတာ23ရက်နေ့ညတော့သူတို့ဖြစ်ကြလို့ပဲတော်ရဲဒီချောင်ပြုံးပြီးတော့ကြည့်ကြပြီးတော့ဆယ်လေးရင်းနေကိုဒီဥယျံဘက်ကိုပြီးကြတယ်ပေါ့ဒီနေ့ခီးကတော့အဲ့စစ်တပ်ခတ်တာတော့မချရသေးဘူးလားဒါပေမဲ့အနည်းအထိကတော့ပြည့်တယ်သူတို့ဒီလူတွေကတော့အခုထိပြီးနေကြတော့ဒါလည်းမှမရှိတော့ဘူးဒီတတိယကိုကြံခဲ့တယ်သူကတော့ကြံခဲ့သေးတယ်လို့ပြောတယ်အဲ့အင်ဂျော်မှာတော့ဒီရတယ်လည်းကိုအင်ဂျီကအဲ့မှာတရားကျော်300ဘောင်းဆိုရင်အင်ဂျီ400ကျော်900လောက်ရှိမှာပေါ့တော့ဘာသာအင်ဂျီ400လောက်ရှိနေကြဒီအနောက်ကကြမ်းကရွာဒီမှန်ဓမြကတော့တက်နိုင်ဓမြစစ်ပီးချောင်းတွေကိုလက်ခံပြီးတော့ဟိုတူရကုရအဲ့လိုပဲရောက်လာတဲ့စစ်ပီးချောင်းတွေကိုဒုက္ခတွေတွေကိုကျူးမွေးဘဝစားရည်ဒီအဲ့လိုလုပ်နေကြပါလေ
။နိုဝင်ဘာ3ရက်ခရဲကကလေးမျိုးအနီးမြစ်တာမြစ်အနောက်ဖက်နတ်ချောင်းချောင်းကစတဲ့ကျေးရွာတွေအနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကျေးရွာတွေကနေတချို့မိလောင်ကျွမ်းခဲ့ပြီးဒေသခံတွေစစ်ပေးလို့ရကိုတင်းချောင်နေကြရပါတယ်ခင်ဗျာ